Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်မတ်လ22ရက်ဗဒူးနေ့ညနေကင်းဖီယိုအစီအစဉ်တွေကိုမေးခင်ပြည်အစုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိ9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စမိုင်းအတန်းစမားဒီညနေကင်းတွေအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဟုကဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံထားရတဲ့တရားသူကြီးနေကိုဆက်ရှာတက်လွတ်တော်တရားရေးကော်မတီမှာဒီကနေ့လဲဆက်လက်မြင်းမြခံရမှာဖြစ်ပါတယ်။တမ်းမြင့်ထားတဲ့ချာကမြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။ဒီလိုတက်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမကင်ဖြူတွင်းနဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နဲ့နားဆင်ကြမှာကကုကန်တက်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးဒါဟာတရုတ်နဲ့မြန်မာအစိုးရရဲ့အကြာနေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာရဲ့ရလဒ်ဖြစ်တယ်လို့မြန်မာအစိုးရဘက်ကသုံးသပ်ပါတယ်။
ဒီလိုဆိုဆိုရင်ဘယ်ရည်ရလာတာမကဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်နိုင်ငံသားမှာအကြောင်းပြုရှင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီ
းနိုင်ငံတော်တမန်ရုံရဲ့ညွန်ကြားရေးမှူးချုပ်ဦးစောထေကားခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါဒါပြင်အရှိလေပိုင်းဒေတာကနိုင်ငံတော်များပါဝင်နိုင်ငံတွေကလာတဲ့လေရင်စီးခီးတွေအနေနဲ့ laptop computer tablet နဲ့တခြားပစ္စည်းတွေကိုလူနဲ့တပါးလဲယူဆောင်ခွင့်မပြုတော့ဘူးလို့ American နဲ့ Britain တို့ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့လဲနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုအောင်လည်းဦးနဲ့ Mike Kipu တို့ကကြေညာပေးပါမယ်ရှင်
အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့တက်လွတ်တော်တရားလုံးရှိမှမှာဆုံးဖြတ်သင့်မသင့်မဲခွဲမဆုံးဖြတ်ခင်မှာတက်လွတ်တော်တရားရေးကော်မတီရဲ့တရားမြင့်မြတ်မှုတွေကိုတရားသူကြီးနေကိုဆက်အနည်းဆုံးနောက်တည့်ရင်ဆန်ရအောင်မှာဖြစ်ပါတယ်။ရှည်လာမယ့်နှစ်ဒီမှာကျောင်းဝနိုင်တဲ့အခြေတင်ဖြစ်စရာကိစ္စတွေမှာတရားရုံးချုပ်တရားသူကြီးဖြစ်ဘလို့မဲပေးဆုံးဖြတ်သင့်တယ်ဆိုတာမျိုးသမ္မတဒေါ်နယ်ထရမ့်အစိုးရတာဝန်ရှိသူတွေကစည်းရုံးတော်မျိုးမရှိခဲ့ဘူးလို့လည်းပြောဆိုကြတာပါ။သူအနေနဲ့ဘယ်သူမျက်နှာမှမကြည့်ပဲဆုံးဖြတ်ချက်ချဖို့လဲအခက်အခဲမရှိတဲ့ကြောင်းပြည်သူ့ UN တရားသူကြီးကောဆက်ရှာလွတ်တော်ကျမ်းနာပွဲတွင်ပြောကြားသွားပါတယ်။တာဝန်ပေးခန့်ဖို့တက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကျမ်းနာရမှာတော့သမ္မတရွေးကောက်ပွဲကာလလုံးကထရန့်ဂရီပေးခဲ့တဲ့အခြေတင်ဖြစ်စရာကိစ္စတွေနဲ့ပတ်သက်လို့အတိုက်ခံဒီမိုကရက်ကွန်ဆယ်ရဲ့ပြင်းထန်တဲ့မေးခွန်းတွေကိုဖြေကြားခဲ့ရတာပါ။မြန်မာခံခဲ့ရတဲ့ကိစ္စတွေမှာတော့အကြမ်းဖက်သမားဖြစ်တန်တရားရှိသူတွေကိုနှိမ့်ဆက်ညှဉ်းပန်းဆစ်ဆဲတဲ့နီလန်းတွေကိုပြန်လည်ကျင့်သုံးဖို့အမေရိကန်ကိုမွတ်စင်တွေဝင်ရောက်ခွင့်တားမြစ်ဖို့အမျိုးသမီးတွေကိုယ်ဝင်ဖြစ်ချခွင့်တွေ1993ခုနှစ်ကနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်စရီပါဝင်ပါတယ်။အမေရိကန်သမ္မတထရန့်ကမွတ်စင်တွေနိုင်ငံနဲ့ဝင်ရောက်ခွင့်တားမြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီမိုကရက်တက်လွတ်တော်အမတ်ပက်ထရစ်လီကမေးခွန်းထုတ်ရမှာတော့နိုင်ငံတော်တရားရုံးချုပ်ရှေ့မှောက်ရောက်လာနိုင်တဲ့အမှုခင်းမျိုးနဲ့ပတ်သက်လို့သူ့အနေနဲ့အခုချိန်မှာသဘောထားပေးနိုင်မှာမဟုတ်ကြောင်းတုံ့ပြန်ခဲ့တာပါ။တရားရုံးချုပ်တရားသူကြီးဖြစ်ခန့်ခံရတဲ့အခါဖူးလင်နဲ့ညီဆုံးဖြတ်မှသာဖြစ်ပြီးဘသူမှတရားဥပဒေထက်မှမရှိစေရဘူးလို့လည်းတရားသူကြီးကိုဆက်ရှာပြောကြားသွားပါတယ်
။မြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါရယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကဲမားကျွန်းဆွယ်ကနေပြစ်လို့စမ်းသပ်ပြီးဆက်ကပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ Pacific ဒေသကုကဲရေးဌာနပြောခွင့်ရတဲ့ဦးကပြောသလိုတောင်ကိုရီးယားစစ်ဘက်ကလည်းအလားတူပြောခဲ့တာပါ။ဘဲဒုံးကျည်အမျိုးအစားကိုစမ်းသပ်ခဲ့တာလေဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုစမ်းသပ်မှုနဲ့ပတ်သက်လို့ဆက်လက်လေ့လာဆန်းစစ်နေတယ်လို့ဆိုပါရယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတဲ့စီလေ့ကျင့်မှုတွေကိုကြုံပြတဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းလုံးကလည်းဂျပန်ပင်လယ်ထဲကိုပဲ့ထိန်ဒုံးကျည်လေးစင်းပစ်လို့စမ်းသပ်ခဲ့ပါသေးတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတဲ့စီလေ့ကျင့်မှုတွေကိုစစ်ပွဲပြင်ဆင်မှုတွေအဖြစ်မြောက်ကိုရီးယားကယူဆထားတာပါ။ဒီလဆော်ပိုင်းစမ်းသပ်ပြုလုပ်ခဲ့တဲ့အဲ့ဒီပဲ့ထိန်ဒုံးတွေတဲကတုံးစင်ကတော့ကီလိုမီတာ1000အထိရောက်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျခဲ့တာပါ။အဲ့ဒီပဲ့ထိန်ဒုံးကြီးတွေဟာတာလက်ပြစ်ဒုံးကြီးတွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အန္တရာယ်မရှိဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါရရှင်
။ရှင်းလင်းလင်းဒီစား6နိုင်ငံလာမဲ့လေရင်ခီးစင်တွေမှာခီးဆောင် laptop computer တွေနဲ့ကြီးကြီးမားမား electronic ပစ္စည်းတွေကိုခီးသွားတွေတည်ဆောင်ဝင်မဖြစ်ဘူးအမေရိကန်ကအမိန့်ထုတ်လိုက်ပြီးတော့ဗြိတိန်နိုင်ငံကလည်းအင်္ဂါနေ့မှာအလားတူတားမြစ်လိုက်ပါတယ်တူရကီ Lebanon Jordan Egypt Tunisia နဲ့ Saudi Arabia နိုင်ငံတွေကနေဗြိတိန်နိုင်ငံကိုတိုက်ရိုက်ပြန်တမ်းမဲ့ခီးစင်တွေမှာလိုက်ပါမယ်ခီးစင်တွေအနေနဲ့အလျား16စင်တီမီတာအနံ 9.3 စင်တီမီတာနဲ့အမြင့် 1.5 စင်တီမီတာကျော်တဲ့ခီးဆောင် electronic ပစ္စည်းတွေကိုတည်ဆောင်ဝင်မဖြစ်ဘူးဗြိတိန်နိုင်ငံကညွှန်ကြားချက်ထုတ်လိုက်တာပါညွှန်ကြားချက်ဟာသတ်မှတ်ထားတဲ့6နိုင်ငံကနေဗြိတိန်တဲ့ပြန်တမ်းမဲ့လေချောင်းခီးစင်တွေအတွက်အကျုံးဝင်မှာဖြစ်ပြီးခီးသွားတွေလုံခြုံစိတ်ကျစွာသွားလာနိုင်ရေးလိုအပ်ချက်အရစောင့်ရရတာဖြစ်တဲ့အကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့ပြောခွင့်ရကဒိန်းနောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတရုတ်ပို့ဆောင်ရေးလုံခြုံရေးအေဂျင်စီ TSA ကလည်းအရှိလေပိုင်းဒေသကလေစိတ်စင်ဦးကနေတိုက်ရိုက်ပြန်တမ်းလာမဲ့ခီးသွားတွေပေါ်တားမြစ်ချက်ကိုအင်္ဂါနေ့စောင့်ရိုင်းမှာထုတ်ပြန်ခဲ့တာပါ။ ချင်းချောင်းမှုတစုံတရာရှိတဲ့အတွက်တားမြစ်ချက်ထုတ်ပြန်တာမျိုးမဟုတ်ပဲအရက်ဖက်လေကြောင်းလိုင်းတွေကိုအချက်ဖက်ဝါရီအုပ်စုတွေကတက်ခတ်ဖို့ဆက်လက်ကျင်းစီနေစေဖြစ်ကြောင်းထောက်လိုင်းသတင်းတွေအရအမိတ်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းအေဂျင်စီရဲ့ကြေညာချက်ကဖော်ပြပါရယ်ခီးသွားတဲ့အနေနဲ့လက်ကင်ဖုံးနဲ့ရွယ်စားပူကြီးရဲ့အီလက်ထရောနစ်ပစ္စည်းတွေကိုလူနဲ့အတူသယ်ယူခွင့်မပြုဘဲခီးဆောင်အိတ်ထဲမှာထည့်ပြီးတော့အနှံ့ကြရမှာပါလက်ကင်ဖုံးတွေကိုတော့လူဝက်ချက်ရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ခဲ့ကြောင်းလည်း TSA ကပြောထားပါရယ်
အမေရိကန်ဦးဆောင်တဲ့ညွှန်ပေါင်းတပ်ဖွဲ့ရဲ့ပြစ်ခတ်မှုလူယူဆတဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံရက်ကာမျိုးအနီးကစာတင်ကြားတစ်ခုမှာလူ33ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းစီးရီးယားစစ်ပွဲဆောင်ကြီးလေလာရေးအဖွဲ့တစ်ခုကပြောပါရယ်အယ်မန်ဆူရာချီရာအပြင်ဘက်မှာအင်္ဂါနေ့အစောပိုင်းကဒီလေကြောင်းတိုက်ခိုက်မှုကြုံခဲ့ရတာဖြစ်ပြီးတော့တိုက်ခိုက်ခံရတဲ့စာတင်ကြောင်းကတော့စီးရီးယားစစ်ပွဲကြောင့်ထွက်ပြေးလာတဲ့ဥယျာဉ်ဒုက္ခသည်တွေခိုလုံနေတဲ့နေရာဖြစ်တယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးလေလာရေးအဖွဲ့ကပြောပါရယ်ရကာမျိုးဟာဆိုရင်တော့ဒီအရစစ်သွေးကြွတွေကသူတို့ရဲ့မျိုးတော်လို့ပြောနေတဲ့နေရာဖြစ်ပြီးဒီစစ်သွေးကြွတွေကိုတိုက်ခတ်နေတဲ့အင်အားစုတွေကလည်းဒီမျိုးကိုပြန်လည်သိမ်းယူဖို့အဓိကချိုးပန်းနေတာပါစီးရီးယားကအရစစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခတ်ချိန်မုန်းနဲ့နိုင်ငံပေါင်းတစ်ထာစင်လောက်ပါဝင်တဲ့အမေရိကန်ဦးဆောင်တဲ့မျိုးပေါင်းအဖွဲ့တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရကာမျိုးကိုအပြင်းထန်တိုက်ခိုက်နေကြတာပါပြီးခဲ့တဲ့ဒီစနေတနင်္ဂနွေနေ့တနင်္လာ3ရက်မှာကိုပဲလေကြောင်းတိုက်ခတ်မှုအချိန်20နီးပါးလုပ်ခဲ့တဲ့အကြောင်းမျိုးပေါင်းအဖွဲ့ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်စီးရီးယားနိုင်ငံအတွင်းလေကြောင်းတိုက်ခိုက်မှုတွေဒီနှစ်ထဲတိတိတတ်တာပိုများလာခဲ့တာမှာပြီးခဲ့တဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေအတွင်းလဆယ်လေကြောင်းတိုက်ခိုက်မှုပြင်းပြချိန်ကြီး950လောက်ရှိခဲ့ပါတယ်။ဒီအရင်ပြီးခဲ့တဲ့နှစ်နောက်ဆုံး6လတုန်းကတော့လဆယ်ပြင်းပြတိုက်ခိုက်မှုဟာအချိန်350လောက်ပဲရှိခဲ့တာပါ။စီးရီးယားနိုင်ငံအတွင်းညွှန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအများစုကိုတော့အမေရိကန်စစ်လေယာဉ်တွေကလုံဆောင်တာဖြစ်ပါတယ်ရှင
်။ View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာဆွေးအော်လက်နက်ကန်ပုံကန်နေတဲ့ကုကန်အဖွဲ့ကတုံးပြနေတဲ့တရုတ်နိုင်ငံပိုင်ဘန်တခုကဘန်စင်းကိုတရုတ်ဆွေးအော်ကပိတ်လိုက်တဲ့အပေါ်မြန်မာဆွေးအော်ကကျူဆူလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာခြေဆက်ပြီးမကြာခင်ကပဲမြန်မာစစ်တပ်နဲ့တပ်ဖွဲ့တွေဖြစ်ပွားနေတဲ့ MNDAA ကုကန်တပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စက်ပြူးရေးပံမှာဖွင့်လှစ်ထားတဲ့ဘန်စင်းနဲ့ပတ်သက်လို့မင်းမြတ်မှုတွေလုပ်ပြီးမကြာခင်မှာပဲဘန်စင်းကိုပိတ်လိုက်တာလို့လည်းရိုက်တာသတင်းကဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးအတွင်းကုကန်အဖွဲ့ကအမေရိကန်ဒေါ်လာ5သိန်းကျော်ကိုတရုတ်စက်ပြူးရေးဘန်စင်းကိုတိုက်ရိုက်လွှဲပြောင်းခဲ့ပြီးငွေကြေးလွှဲပြောင်းမှုတွေနဲ့ပတ်သက်လို့ဆန်ရဘလုံငန်းနေနေနဲ့တရုတ်နိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်မှုရှိရဲအထောက်အထားမတွေ့ရဘူးလို့လည်းဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရသူဦးစောထေးကတော့တရုတ်စက်ပြိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း VOA ကိုပြောဆိုခဲ့တာပါတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့နိုင်ငံပိုင်စက်ပြိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မသိရှိရသေးတဲ့အကြောင်းပြောဆိုခဲ့ပေမဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖို့တရုတ်နိုင်ငံရဲ့မူဝါဒကိုတသမတ်တည်းဆွဲခိုင်ထားဆဲဖြစ်ပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားကြောင်းနဲ့နိုင်ငံငယ်ဆက်ဆံရေးနဲ့လက်ဆက်တီးတာတည်ငြိမ်မှုတွေဖြစ်ပြောင်းအောင်လုပ်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေဘယ်သူမှလက်ခံမှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်
အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာဘယ်ဂျန်နိုင်ငံဘရက်ဆဲမြို့မှာချိလာတဲ့ကျင်းပမဲ့မြောက်အတလန်တစ်စာချုပ်အဖွဲ့နေတိုးနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ဖဲရှိလာတဲ့မှာပဲရုရှားနိုင်ငံကတော့သွားမယ်လို့ကြေညာလိုက်တာကြောင့်ဝေဖန်ခံနေရပါတယ်။မနေ့ကအင်္ဂါနေ့နိုင်ငံသားဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာနေတိုးအစည်းအဝေးနဲ့ပတ်သက်ပြီးသတင်းထောက်တွေကဒီယာယီပြောခွင့်ရ Mark ချုံနာကိုမေးမြန်းခဲ့ကြတာပါ။ဒီစီဝေးကိုဝင်ကြီးတယ်လက်ဆင်တက်ရောက်နိုင်အောင်သူ့အတွက်အဆင်ပြေနိုင်တဲ့အချိန်တွေကိုနေတို့အဖွဲ့ဘက်ကကန့်လန့်ခဲ့ပေမဲ့လို့မစ္စတာတယ်လက်ဆင်ကလက်မခံခဲ့ဘူးဆိုတာသိရတဲ့အကြောင်းသတင်းတောက်တူကပြောပါရယ်ဒီပေါ်မှာနိုင်ငံခြားရေးဌာနပြောခွင့်ရမစ္စတာထုံနာကတော့ဝင်ကြီးတယ်လက်ဆင်အနေနဲ့ဒီစီဝေးကိုတက်ရောက်ဖို့အချိန်ခက်ခဲရှိတယ်လို့ပြောသွားပါရယ်ဒီတော့ထွန်းမှာပဲနိုင်ငံခြားရေးဌာနပြောခွင့်ရနောက်တူကဝင်ကြီးတယ်လက်ဆင်ဟာရှိလာတဲ့ပါပဲ G7 ဆက်မှုအရာကြီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံကိုတွားရောက်မဲ့အကြောင်းနဲ့အဲ့ဒီကနေမှရုရှားကိုခီးဆက်မဲ့အကြောင်းပြောထားတာပါဒီရုရှားခီးစင်နဲ့ပတ်သက်လို့တော့တရားဝင်ဘာမှမထုတ်ပြန်နိုင်သေးတဲ့အကြောင်းပြောခွင့်ရမစ္စတာထုံနာကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ဝန်ကြီးတယ်လက်ဆန်အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့မယ်မတွေ့ဘူးဆိုတာကိုလည်းသူမပြောနိုင်သေးတဲ့အကြောင်းမစ္စတာထုံနာကပြောသွားပါရယ်ရှင်
။ကိုလံဘီယာနိုင်ငံမှာဆူရနဲ့သဘုံနေချာမချသေးငါပဲငင်းငယ်ရေးအတွက်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ဒေသခံရွာကယာနဲ့ချီပြီးတပ်ဖြတ်ခံရတာမောက်ထုတ်ခံရတွေရှိနေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရခန်းစာတစ်ခုကဖော်ပြပါရယ်။ ကိုလံဘီယာနိုင်ငံရဲ့နေရာတော်တော်များမှာလက်နက်ကန်ပြုတ်ကတ်တရားစိုးရိမ်စရာကောင်းလောက်ဆက်လက်ဖြစ်ပွားနေစေဖြစ်တဲ့ကြောင်း Amnesty International ရဲ့ America တိုက်ဆိုင်ရာတာဝန်ခံ Erica Quiroz ကပြောဆိုခဲ့ပါတယ်။နိုင်ငံအနှံ့ကထောင်ထောင်မကတဲ့လူလူအနေနဲ့ငင်းချဲသဘောတူညီချက်လက်မှတ်ရေးထိုးပြီးနောက်ပိုင်းခြားနားမှုကိုမခံစားနိုင်ရသေးဘူးလို့လည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့9လအတွင်းပြည်သူစစ်တွေရဲ့လှုပ်ရှားမှုတွေပိုတိုးလာခဲ့ပြီးရာနဲ့ချီရဲ့လူတွေတပ်ဖြတ်ခံရ၊နေရက်ကနေမောင်းထုတ်ခံရ၊ချင်းချောက်ခံရတာတွေရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပြရဲဆိုပြီးတော့လေ NSC ရဲ့အစိုးရခန်းစာကဖော်ပြထားပါတယ် NSC International အဖွဲ့ရဲ့အစိုးရခန်းစာနဲ့ပတ်သက်လို့ကိုလံဘီယာဆွေးရဘက်ကတော့တစုံတရာမှတ်ချက်ပေးတာမျိုးမရှိပေမဲ့ပြည်သူ့စစ်အဖွဲ့တွေကိုဖျက်သိမ်းထားတာကြားရဖြစ်တဲ့အကြောင်းပြောဆိုထားတာပါကိုလံဘီယာနိုင်ငံမှာအင်အားကြီးဆုံး Factable အဖွဲ့နဲ့အစိုးရကပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပဲငင်းချမ်းရေးလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ငင်းချမ်းရေးသဘောတူညီချက်ကြောင့်လူပေါင်း2,000ကျော်တိစုံခဲ့တဲ့နှစ်ပေါင်း50ကျော်အစိုးရဆက်ဆက်ကိုပုံကံမှုတွေလည်းတည်ယဝင်ဆုံးသတ်ခဲ့တာပါအခုကမှတော့အစိုးရကဒုတိယအင်အားအကြီးဆုံးဖြစ်တဲ့အီရန်သဘောပေါက်နဲ့ဆွေးနွေးနေပါတယ
်ပြင်သစ်ပြည်ထရေးဝန်ကြီးဘရူနိုလဲဟူဟာသူ့ရဲ့သမီးတွေကိုသူတို့တွေတကယ်တမ်းဘာအလုံးမှမလုပ်ဘဲနဲ့လွှတ်တော်တွင်လက်ထောက်နေရပြီးပြီးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ကြောင့်မနေ့ကအင်္ဂါနေ့မှာယာရုကနေနှုတ်ထွက်သွားပါတယ်သူ့ရဲ့သမီးတွေဟာပထမဆုံးအလုပ်စဝင်ရမယ့်အချိန်မှာအထက်တန်းကျောင်းတက်နေစေဖြစ်ပြီးအဲ့နောက်တက်စုကျောင်းတွေဆက်တက်ခဲ့ကြတဲ့အချိန်မှာလည်းသူတို့ဟာမစ္စတာလဲဟူအထွတ်ဆက်ပြီးတော့အလုပ်လုပ်တဲ့သူတွေဖြစ်နေကြတာပါပြစ်တဲ့လွတ်တော်အမတ်တွေအနေနဲ့သူတို့ရဲ့မိသားစုဝင်တွေကိုသူတို့တာဝန်ယူလှုပ်ဆောင်နိုင်တဲ့အလုပ်တွေရှိမယ်ဆိုရင်လက်ထောက်ဝန်ထမ်းတွေအဖြစ်နဲ့ခန့်အပ်တာဝန်ပေးခွင့်ရှိပါတယ်။ဒါကြောင့်မစ္စတာလေဟူအနေနဲ့သူ့ရဲ့သမီးတွေကိုနွေရာသီကျောင်းပိတ်အားလည်းရက်တွေမှာလွတ်တော်လက်ထောက်နေရာတွေပေးခဲ့တာရှိပေမဲ့လို့တရားမဝင်တာတော့ဘာမှလုပ်ခဲ့တာမရှိဘူးလို့ပြောပါတယ်။သူ့အနေနဲ့နိုင်ငံရေးအရာဘာမှမလုပ်ခဲ့ပေမဲ့လို့အစိုးရရဲ့လုပ်ငန်းတာဝန်တွေကိုအကာအကွယ်ပေးဖို့ဝတ္တရားရှိတဲ့အကြောင်းအခုလိုယာရုကနေနှုတ်ထွက်ရတဲ့အကြောင်းလေးမစ္စတာလေဟူကပြောပါတယ်ရှင်။
ကိုအောင်လုံးနဲ့မက်ခင်ပြည်ထွေတို့ကတင်းနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ဒေသတင်းငင်းရင်းနဲ့ဆိုင်တဲ့တင်းကိုတင်ဆက်ပေးချင်ပါတယ်ကိုကန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာဆွေရတို့ကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာဆွေရဘက်ကသုံးသပ်ပါတယ်။တစ်ဆက်တည်းမှာပဲလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်။ဒီအကြောင်းပြည်စုံကို VO မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့အနီးမှာသတင်းနှစ်ပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကိုင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဗန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဗန်စင်းပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်တမရယုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။တရုတ်စစ်စနစ်ဘက်ရဲ့ရလဒ်ကမကဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်နိုင်ငံသားမှာအကြောင်းပြုရှိရင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုပ္ပတိပဲတရုတ်ဆက်ဆံပြီးတော့ပြောဆိုတာရှိပါတယ်ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါအခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကြရနေတော့ပံမုခုံမျိုးတွေရှိနေတယ်ဒီပံမုခုံမျိုးတွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူးသူဆိုးရကဒါမျိုးတွေတို့လက်ခံမှာလည်းမဟုတ်ဘူးသို့သောအောက်ချင်မှာပေါ့နော်နိုင်ငံမြန်မာစစ်ဆက်တဲ့အကျိုးဘုပ္ပတိကမျိုးနွယ်စုတွေဆက်ဆက်ပတ်သက်မှုကကျေကျေတန်ရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသူတိသူဆိုးရရမူဝါဒနဲ့ညီတောင်းရပေးဖို့ကျွန်တော်တို့ပြောကြဆိုကြတာရှိပါ
ဥဇော်တီပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရန်ပုံငွေတွေကိုဘဏ်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လူဒန်းသူတွေကပေးပို့ခဲ့ကြတာလို့ Writer သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေးကအခုလိုဆက်ပြောပါတယ်။
နေသတိသာတည်ငြိမ်ရေးငြိမ်းချမ်းရေးဒီနိုင်ငံလုံးကိုကျေးဇူးအားဖြစ်တယ်မြန်မာနိုင်ငံတို့ကတော့ဒီဘက်ကကျွန်တော်တို့နေတိုင်းဖြစ်စင်မှာပါဝင်လာဖို့ NRC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှာအနည်းငယ်တော့2019ဟာထုတ်ပြန်ထားပြီးဖြစ်ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာဒီလိုတိုက်ဆိုင်နေမှုတွေအများဆုံးရပ်ဆိုင်မှုပြည်အနေနဲ့တွစ်ဆုံဆင်းရဲဖြစ်ရှာတဲ့နိုင်ငံတွေဆွေးနွေးမှုလမ်းကြောင်းကိုလိုက်ဖို့ပြည်အဝရင်းမြစ်တိုက်တွန်းနေတာဖြစ်
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါအဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်တတ်ထားတာတွေကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအဟံတားတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းပြည်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လဲကိုကန့်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နယ်စပ်ကုံတွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကိုင်မျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကိုင်ဒေသတိုက်ပွဲတွေဟာရက်သက်သက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလဲဆက်လက်ဖြစ်ပွားနေစေရှိကြောင်းလောက်ကင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတူကပြောပါတယ
်မနေ့ကတော့မနေ့ညတော့သူတို့ညပြီးသူတို့ဟို107နဲ့အဲ့တစ်ဖက်ဖွဲ့စီကပြစ်တဲ့ပြစ်ကိုပြစ်တယ်ပြစ်တဲ့တန်နေကြတယ်အဒီမနေ့တော့လက်နဲ့ဒီပြစ်ခတ်တယ်နေတော့ကြားနေကြတယ်ဒီမှာကျွန်တော်တွေ့ရတော့ရှိစဉ်သက်ပေါ်အဲ့ဥစ္စာဒီတစ်ဖက်ဖွဲ့စီကပြစ်တဲ့ဟာကြီးကြားရတယ်နော်ဟုတ်ကဲ့အဲ့မှာတော့တွေ့တယ်ပြစ်တာပြည့်တယ်ကြားရတယ်ဟုတ်ကဲ့
ပြီးခဲ့တဲ့အင်ကာနေကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနယ်စပ်ကုံတွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်
။ကိုမှုစောတင်ပေးပို့ထားတာပါ။ခုတစ်ခါမှာတော့ NCA လက်မှတ်ရေးမထိုးထားသေးတဲ့အဖွဲ့တစ်ခုကလက်မှတ်ရေးထိုးမယ်လို့ပြောတဲ့တင်ကိုတင်ဆက်ပေးချင်ပါသေးတယ်။တိုင်းငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးမထိုးထားရသေးတဲ့ NMSP မွန်ပြည်သက်ပါတီနေနဲ့ NCA ကိုလက်မှတ်ရေးထိုးမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောလိုက်ပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ဒီကနေ့မော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းချေဆိုင်ဗီဒီယိုမှာပိုင်းတင်တော့နိုင်ကိုင်ကတင်ပြပို့ထားပါတယ်။
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကြားအမြင်မတူညီမှုတွေရှိနေပေမဲ့မွန်ပြည်သက်ပါတီအနေနဲ့ကတော့ NCA ကိုလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီဗဟိုလွတ်မှုဆောင်ကော်မတီဝင်ဖြည့်တွင်းရေးရတာဝန်ခံနိုင်ဝင်းလှက VOA ကိုပြောပါရစေ
။ဟုတ်ဒီအချိန်ဒီကာလကြာတော့ဒီကျွန်တော်တို့ဒီအားလုံးပါဝင်ရေးဆိုရဲအားလုံးပါဝင်ရအောင်ဒီ NCA လက်ရောက်မှာဆိုတဲ့အပေါ်မှာဒီမြောက်ပိုင်းဖွဲ့တွေကလည်းပဲဒီသူတို့ကိုနှိုက်ကြပါနော်သူတို့ကိုနှိုက်ကြလည်းပဲဒီ NCA လက်ရောက်လိုက်မတော်တော့ဘူးအဲဆိုလာတဲ့သဘောထားတွေကြည့်လာတဲ့အပေါ်မှာလည်းပဲကျွန်တော်တို့ဒီဆွတ်ချက်ပြီးတော့ကျွန်တော်တို့ဒီမှာလည်းသဘောထားတရပါလေသဘောထားတရဆိုတော့ကဒီအားလုံးပါဝင်ရေးဆိုတဲ့ဟာနောက်တိုက်ပွဲရကြီးဆိုတဲ့ဟာကမဖြစ်နိုင်တော့ဘူးလေလက်တွေ့အခြေအနေရအဲရောက်အဲရောက်လည်းပဲဒီ NCA လမ်းကြောင်းကိုလျှောက်မဲ့ကျွန်တော်တို့ဒီဘဝသူ UNSD ဖွဲ့စည်းတွေနဲ့ဒီဒီလက်တွဲပြီးတော့ NCA ကိုကျွန်တော်တို့အတူတူကဒီရေးထိုးနိုင်ဖို့ရေးထိုးပြီးတော့ကဒီနိုင်ငံရေးဆွေးနွေးဖို့တော်ဘူးအဲ့ဒီသဘောထားတော့ချလာခဲ့တဲ့သဘောရှိ
မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးသိုးရေးကိစ္စနဲ့ပတ်သက်ပြီးဒီကနေ့မော်လမြိုင်မြို့မွန်ပြည်သက်ပါတီရုံးခန်းမှာမွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုဖွဲ့စည်းတွေရဲ့သဘောထားဆန္ဒရယူခဲ့တာပါ NCA ကိုအရင်ကဘာကြောင့်လက်မှတ်မရေးသိုးသလဲဆိုတဲ့အပေါ်မွန်ပြည်သက်ပါတီရဲ့သဘောထားကိုလည်းနိုင်ဝင်းလှကဆက်ပြောပြပါတယ
်ကျွန်တော်တို့သဘောထားကလည်းပဲဒီ NCA ကိုဒီကျွန်တော်တို့ကို၌ကိုယ်တိုင်ကလည်းပဲဒီပါဝင်ရေးဆွဲထားတော့ဒီ NCA ငူကြမ်းစီပေါ့လေနော်အဲဒီမှာလည်းဒီနှစ်ဖက်လက်ခံထားတဲ့အစီကိုဖြတ်ဖြတ်လိုက်ပြီးပြီဒါပေမဲ့လည်းပဲကျွန်တော်တို့ NCA ကိုမဆုတ်ဖြစ်သေးတာကမဆုတ်ဖြစ်သေးတာနော်ကျွန်တော်တို့လက်မခံတာမဟုတ်ဘူးမဆုတ်ဖြစ်သေးတာကဒီတပြည်လုံးတိုင်းတာဆောင်တဲ့ပြစ်ခတ်ရစဲကြီးစာချုပ်ဆိုတဲ့အတိုင်းဒီတပြည်လုံးပြစ်ခတ်ရစဲဖို့နောက်တိုက်ပွဲတွေခင်းနေတိုက်ပွဲတွေရစဲဖို့အဲ့ဒီနှစ်ချက်ပေါ့လေကျွန်တော်တို့တောင်းဆိုရတယ်အဲ့ဒီချက်နဲ့ပြည်စုံတော့ NCA ကိုအချိန်မဆိုင်ဖို့မယ်အဲ့ဒီတော့
UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတင်ပြထားတဲ့အချက်ကိုချက်ကိုအစိုးရကမူရလက်ခံပြီးဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့လက်မှတ်ရေးထိုးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်လာကြတဲ့လူထုဖွဲ့စည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကမြင်နေကြပါတယ်။မွန်မျိုးရာဒီမိုကရေစီပါတီကနေ1990ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်တောင်းရှင်ကတော့မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးသင့်ကြောင်းအဖွဲ့တွေကလည်းအကြံပြုခဲ့တယ်လို့ပြောပါတယ်
။မလမတိုးပြီလေဆိုတာအားလုံးကကြံပြီလေဘာလို့လဲဆိုတော့အခု27ပြည်လုံးကိုသွားနေတဲ့အခါကျအစိုးရကလည်းသွားနေတယ်ဟိုတပ်ကလည်းသွားနေတဲ့အခါကျတော့ဘလူးကြီးမွန်နေနေတာအဲ့ဒီ NCA သွားနိုင်လို့ဒီငင်းကြမ်းရေးရဖို့မွန်ကလမတိုးတိလေအဲ့ဒီလိုပဲကြံပြီကြတော့
မွန်လနဲ့ကိုင်ဖွဲ့ UWSP UWSA ဦးဆောင်ပြီးဖေဝါရီလနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးပြီးထုတ်ပြန်ကြေညာချက်ထဲမှာ NCA ကိုဆက်မလုပ်တော့ဘဲငင်းချမ်းရေးစာချုပ်တစ်ခုဖော်ဆောင်မယ်လို့ပါရှိပါတယ် UWSA ဝပြည်သူအစည်းညို့ရေးဖွဲ့ KNU ကချင်လွတ်လပ်ရေးဖွဲ့ SSCB မြောက်ပိုင်းရှမ်းပြည်တပ်မတော် TNL တအံပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့တက်ရောက်ခဲ့တဲ့အဲ့ဒီပန်ခန်းစည်းဝေးမှာ NCU ကိုလက်မခံတဲ့သဘောထွက်လာတဲ့အတွက် UNSC နဲ့ကြားမှာအမြင်ကွဲလှဲတဲ့သဘောတွေရှိလာတာပါ UNSC အဖွဲ့အနေနဲ့ကတော့တင်ပြထားတဲ့အချက်ကိုချက်ကိုခိုင်မအောင်ထပ်မဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ14ရက်နေ့မှာကျင်းပပြုစည်းခဲ့တဲ့ UNSC ဗဟုလုံမှုဆောင်ကော်မတီစည်းဝေးမှာဆုံးဖြတ်ထားပါတယ်ခင်ဗျာ
။နိုင်ငံရေးတင်ပြပို့ထားတာပါ။အခုတစ်ခါမှာတော့ laptop, computer, tablet နဲ့ electronic ပစ္စည်းတွေကိုလေရင်ပေါ်ကိုကိုယ်နဲ့တပါလဲတည်လို့မရတော့ဘူးဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။အရှေ့လေပိုင်းဒေသနဲ့မြောက်အာဖရိကနိုင်ငံတော်တော်များများပါဝင်တူရကီနိုင်ငံကလာတဲ့လေယာဉ်စီးခီးတွေတွင်နဲ့ laptop computer tablet camera နဲ့တခြား electronic ပစ္စည်းတွေကိုလူနဲ့တပါးတည်းယူဆောင်ခွင့်မပြုတော့ဘူးလို့အမေရိကန်ပြည်ထောင်စုကမနေ့ကထုတ်ပြန်လိုက်သလိုပြည်ထောင်နိုင်ငံကလည်းဒီကနေ့အင်္ဂါနေ့မှာပိတ်ပင်လိုက်ပါတယ် smartphone တွေထက်အရွယ်စားပိုကြီးတဲ့ဘလို့ electronic ပစ္စည်းကိုမဆိုလူနဲ့တည်ဆောင်ခွင့်မပြုတော့ဘူးလို့လူနဲ့တေဆောင်ခွင့်မပြုဘဲနဲ့ခီးဆောင်တက်တာတွေမှာထည့်ပြီးအနေရမှာဖြစ်ပါတယ်။ဖီဝေတည်င်းတော့စလာတီဆာဟုတ်ကပေးပို့ထားတဲ့တည်င်းလောက်ကိုဒေါ်ခင်စိုးဝင်းကပြပြပေးပါလိမ့်မယ်
။ကောင်းပါပြီ။လေယာဉ်စီးခီးတဲ့အများစုအနေနဲ့ကတော့ electronic PC တခုမှမပါဘဲနဲ့ဘယ်လိုလုပ်ခီးသွားလို့ဖြစ်ပါမလဲဆိုတာကိုစိတ်ကူးနဲ့တောင်စဉ်းစားလို့ရကြမှာမဟုတ်ဘူးလို့ခီးတဲ့အမီတာဘာဒတ်ကအဗူဒါဘီကနေခီးရောက်မဆိုင်ဘူးလို့ပြောဆိုလိုက်ပါတယ်
။ People carry
လူတိုင်းလိုလိုခီးသွားတဲ့အခါ laptop နဲ့ iPad တွေကတော့အလုံးနဲ့ဆက်ဆက်လိုပဲဖြစ်ဖြစ်နေ့စဉ်သုံးနေကြပဲဖြစ်ဖြစ်တဲသွားနေကြတာပါပဲဒီပစ္စည်းတွေကိုမတဲရဘူးဆိုရင်သူတို့ဘယ်လိုစကန်သွားကြမလဲမတွေးတတ်တော့ပါဘူ
းဒါပေမဲ့အကျန်းဖက်အုပ်စုတွေကဖောက်ခွဲရေးအတွက် electronic ပစ္စည်းတွေကိုအသုံးချနေကြပြီးတော့မကြခင်ကပဲဆိုမာလီယာနိုင်ငံကလာတဲ့လေယာဉ်ပေါ်မှာအသုံးပြုခဲ့ပါသေးတယ်အကျံပက်သမားတွေကအမေရိကန်နိုင်ငံသားတွေကိုမတိုက်ခိုက်နိုင်အောင်ကာကွယ်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကတော့လေယာဉ်စီးခီးတွေကို electronic ပစ္စည်းတွေလူနဲ့တပါတဲ့ယူဆောင်ခွင့်မပြုဘူးတားမြစ်တဲ့ကြေညာချက်ကိုအင်္ဂါနေ့ကထုတ်ပြန်လိုက်တာဖြစ်တယ်လို့ Inbureau ပြောခွင့်ရပုဂ္ဂိုလ် Sean Spicer ကပြောပါတယ
် Elevated intelligence that we're aware of indicates
အကျံပက်အုပ်စုတွေကခီးတဲ့တင်လေယာဉ်တွေကိုစက်ပြီးပြစ်မှတ်ထားနေတယ်လို့လူသုံးပုံပစ္စည်းအမျိုးမျိုးထဲမှာဖောက်ခွဲပစ္စည်းတွေခိုးဝှက်ထည့်ဖို့နီးပေါင်းစုံနဲ့ဖိဖိစီစီကြံစည်နေတယ်ဆိုတော့ထောက်လိုက်တဲ့တရင်အချက်လက်တွေကိုလည်းကျွန်တော်တို့ရထားပါတယ
်ဗြိတိန်နိုင်ငံကလည်းလာရူကန့်သက်ချက်ကိုအင်္ဂါနေ့ကကြေညာလိုက်ပါတယ်လေစီးခီးသွားတွေအနေနဲ့လေစိတ်တွေရဲ့တင်းကျပ်တဲ့လုံခြုံရေးအစီအမံတွေကိုစစ်ဆေးခံနေကြပြီဖြစ်တာကြောင့်ဒီလိုနောက်ထပ်ပိတ်ပင်ကန့်သက်ချက်ကမလိုအပ်ဘူးလို့လည်းတချို့ကညင်ညူကြပါတယ
်စစ်ဆေးနေတာတွေကလုံလောက်နေပြီးသားပါဗျာအခုလိုထပ်ပြီးတော့ကန့်သက်ဖို့မလိုပါဘူး
I think that's a little.
နည်းနည်းတော့လုံလုံးမီထင်တာပါပဲ
I don't think banning electronics will
ဒီလိုလောက်တာအထောက်အကူမဖြစ်ပါဘူးတဲ့အကျန်းဖက်သမားတွေကတခြားပုံစံနဲ့လုံနိုင်တာပြီးအများကြီးရှိတယ်လို့ပြောသွားတာပါဒါပေမဲ့ Rand Corporation ကလုံခြုံရေးရာကျွမ်းကျင်သူ Daniel Gastein ကတော့လေယာဉ်စီးခီးတွေတွေနဲ့အတူ electronic ပစ္စည်းတွေကိုတည်ဆောင်ခွင့်မပြုတာဟာကြိုးကြောင်စီလျော်မှုရှိတယ်လို့သုံးသပ်လိုက်ပါတယ
် is that what we're essentially seeing is that by putting
electronic ပစ္စည်းတွေကိုလေယာဉ်ပေါ်မှာခီးတဲ့တူတဲဖို့ခွင့်မပြုတဲ့အတွက်ဖောက်ခွဲဖို့ကြံစည်နိုင်တဲ့ခီးတဲ့နဲ့ electronic ပစ္စည်းတွေနဲ့တရားခွဲထားလိုက်နိုင်တာဟာလိုအပ်ချက်တရားလို့ကျွန်တော်ယူဆပါတယ
်တိုက်ခိုက်ဖို့ကြံစည်နေတဲ့အကျန်းဖက်သမားတွေအနေနဲ့အခုလိုတားမြစ်ပိတ်ပင်မထားတဲ့လေကြောင်းလိုင်းတွေကိုပြောင်းစည်းနိုင်ခြေရှိတာကြောင့်ကြံနိုင်ငံတွေကလည်းအလားတူကန့်သက်ဖို့လိုအပ်တယ်လို့ Gastein ကဆက်ပြောပါတယ
် So you know this could be something that becomes the new norm
ဒါကြောင့်ဒီကန့်သက်ချက်ဟာပုံမှန်လိုရိုးလိုစဉ်တစ်ခုလိုဖြစ်သွားမှာပါဒါမှမဟုတ်ခီးသွားရေးစိတ်ချလက်ချလုံခြုံစွာလေးမောတက်နိုင်ကြမဲ့စစ်စစ်မဲ့နီလန်းလုံနီးလုံးကနေအများဆုံးပေါ်လာခဲ့ရင်တော့ဒီကန့်သက်ချက်တွေပျောက်သွားတာမြင်ရမှာပါ
အခုလိုပိတ်ပင်လိုက်တာကြောင့်အမေရိကန်နဲ့ဗြိတိန်နိုင်ငံကိုသွားမဲ့ခီးသည်တွေအနေနဲ့ကွန်ပျူတာ laptop တွေနဲ့တခြား electronic ပစ္စည်းတွေကိုအသုံးချရင်အချိန်မပြုံးနိုင်တော့ပဲခီးရှည်ကြီးကိုပြင်းရည်စွာနဲ့လိုက်ပါကြရတော့မှာဖြစ်ပါတယ်ရှင်
။ဒေါက်ခင်ဆိုဝေးတင်ဆက်ထားတာပါ။ VOA ကနေဗုဒ္ဓဦးညနေခင်းစီစဉ်တွေကိုဆက်ပြီးတရားထုံးလွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့ Iran မိုဆူးမြို့ကထိုးစစ်ဆင်မှုအခြေအနေကိုဆက်ပြီးတင်ဆက်ပေးကြပါမယ်။အီရန်နိုင်ငံမိုဆူးမြို့က Old City မြို့ဟောင်းရပ်ကွက်ကို IS သွေးကြွရဲ့လက်ထဲကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာသူတို့ရဲ့ထိုးစစ်ဆင်မှုတွေအတွင်းမှာဒေသခံတွေနဲ့ခြေအောက်အဆောက်အဦလက်ရာတွေထိခိုက်မှုနည်းအောင်အထူးတတိထားထိုးစစ်ဆင်နေကြပါတယ်။အီရတ်တပ်ဖွဲ့တွေအနေနဲ့မိုဆူးမြို့အနောက်ချမ်းနယ်မြေတွေကိုတိုးချက်သိမ်းယူလာနိုင်ပေမဲ့လို့လူနေထူထပ်တဲ့နေရာတွေတဲကိုဝင်ရောက်နေရာယူထားတဲ့စစ်သွေးကြွတွေရဲ့အပြင်ထံခုခံတိုက်ခိုက်တာကိုခံနေရတယ်လို့အစိုးရကပြောပါတယ်။ဒီကြောင့်အပြေအဆုံးကို Slatisa Hawks ပြဖို့ထားတဲ့တဲ့င်းကိုမက်ခင်ပြထွေးကတင်ပြပေးပါလိမ့်မယ်။
ဤရက်တဖွဲ့တွေဟာစီဟရင်တွေရဲ့အကူနဲ့မိုးဆွေမြို့အနောက်ခြမ်းကနေနေတွေကိုတိုးချဲ့သိမ်းယူလာခဲ့ပြီးတော့ LUV ဘလူနာအထိချဉ်ကပ်လာနိုင်ခဲ့ပါတယ်။2014ခုနှစ်စူလင်လာတုန်းကအားရစသွေးကြွခေါင်းဆောင်မိကိုပြောခဲ့တဲ့ဒီဘလီကိုပြန်သိမ်းနိုင်တယ်ဆိုရင်တော့ဒါအစိုးရအတွက်အထင်ကရအပွဲဖြစ်မှာပါ။ဒါပေမဲ့ဒီလိုတိမ့်တိုင်ဖို့မှာအခက်အခဲတွေရှိနေပါတယ
်။
ခက်ရောက်ခက်ခဲဆုံးနေရာတွေကတခုပါ။ရှုပ်ရှုပ်တွေ့တွေ့ခက်ခက်ခဲတဲ့အခြေအနေအောက်မှာစူးစမ်းရပေမဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေဟာသူတို့ကားတွေကနေထွက်ခွာသွားအောင်တိုက်နိုင်ခဲ့ပြီးမြို့ဟောင်းထဲကိုဝင်နိုင်ခဲ့ပါတယ်
။ Iraq Federal ရဲတပ်ဖွဲ့ဒုတိယဗိုလ်မှူးကြီး Haider Yusuf Abdullah ပြောသွားတာပါ။ရှေ့တူလာတဲ့ဆူယာတပ်ဖွဲ့တွေကိုဟန်တားဖို့စစ်သွေးကြွတွေကအသေးကဘုံခွဲသမားတွေတုံးနေပုံရပါတယ်။လူတွေထူထက်တဲ့OCD မြို့ဟောင်းရဲ့ထဲကိုဝင်ရတာဟာအင်မတန်ခက်ခဲတယ်လို့ IRS ဖက်အရေးပေါ်တုံ့ပြန်ကိုက်တွယ်ရေးဌာနကပုံမှုချုပ် Abbas El Jubouri ကပြောပါတယ
်
စင်ခေါ်မှုတွေထဲမှာပထမတစ်ခုကတော့စစ်သွေးကြွတွေကလူတွေကိုဒိုင်းအကာရနေလို့တုံးနေတာကြောင့်အရသားတွေမထိခိုက်အောင်ရှောင်ရတဲ့ကိစ္စပါနောက်တစ်ခုကတော့ဒီနေရာကရှေးရောက်နေရဖြစ်လို့ကျွန်တော်တို့အနေနဲ့လက်နက်ကြီးတွေတက်နိုင်တယ်လို့မသုံးဘဲတက်ရတာဖြစ်ပါတယ်
မိုးစုပြုတ်အောင်ချမ်းကနေအရက်သားပြည်သူတွေထွက်ပြေးနေကြပြီးမြေမြုပ်ပိုင်းဒါမှမဟုတ်ထောက်ချောက်ပြီးတော့ထိခိုက်ပိတ်ဆုံးရသူတွေလည်းအများအပြားရှိပါတယ်။မိုးစုပြုတ်ကတူကအခုလိုပြောပါတယ်
။အခုချစ်ဆက်မြေကြီးပေါ်မှာလဲကြနေလောင်းလို့အများကြီးရှိပါတယ်။အဲ့ဒီတောင်ကကားအောင်မှာထောင်ထားရဲ့ထောင်ချောက်မိပြီးသေကြတာပါ။သူကဝါယာကြိုးတွေပေါ်ဖြတ်နေသွားတယ်လေ။အဲဒါကြောင့်အလောင်း15လောင်းလောက်ရှိပါတယ်။လောင်းတွေကတော့စပုတ်နေပါပြီ။ကျွန်တော်တို့ကဖယ်ပစ်ခြင်းပေမဲ့စသူးကြတွေကတော့ဖယ်ခွင့်မပြုပါဘူး။သူတို့ကကျွန်တော်တို့တနေ့နဲ့ပြစ်ပါတယ်။
ဒီဝဆူရတက်ဖွဲ့တွေဟာအာရစစ်သွေးကြွတွေလက်ထဲကနေပိုးစုမျိုးကိုပြန်လဲတက်ယူဖို့အမေရိကန်ဆူရရဲ့ကူညီထောက်ပံ့မှုနဲ့အောက်တိုဘာလကစပြီးတော့ထိုးစစ်ဆင်နေတာပါ။အဲ့ဒီအချိန်ကစလို့ဒီနေရာကနေအိုးရီစုကွာထွက်ပြေးရသူ2,000-3,000လောက်ရှိပါတယ်။ပိုးစုမျိုးကနေထွက်ပြေးလာသူတူကအခုလိုပြောပါတယ
်။ဘာပဲပြော
အခြေအနေကတိတ်ဆိုးပါတယ်။အာရစစ်သွေးကြွတွေကကျွန်တော်တို့အားလုံးကိုဖျက်ဆီးပစ်ပါတယ်။စားစရာမရှိပါမုံမရှိဘာမှမရှိပါဘူးဗျာ။
ဒီနေရာကလွတ်အောင်ထွက်ပြေးနိုင်ခဲ့ကြသူတွေကသူတို့ကတ်ကောင်းတယ်လို့ယူဆကြပါတယ်။မိုးစုမျိုးက OCD မြို့ဟောင်းရက်ွက်ထဲမှာစစ်သွေးကြွတွေကြောင့်ပိတ်မိနေတဲ့အရက်သားတန်ဝက်ကျော်ရှိနေသေးပဲဖြစ်ပါတယ်ရှင်
။မကင်ပြည်တွေတင်ဆက်ထားတာပါ။မကြာခင်မှာတင်ဆက်မဲ့ VOA American အသံညဘက်9:00နာရီထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံတားရဲ့မြန်မာရေးသုံးသပ်ချက်အခစားခဏစာရတွေကိုနားဆင်ကြဖို့ရှိပါတယ်။ဒီရက်ကနေပေါ်ဒူးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့ထက်လွတ်တော်တရားလုံးရှိမှမှဆုံးဖြတ်သင့်မသင့်မဲခွဲမဆုံးဖြတ်ခင်တရားသူရဲ့နေကောရှက်စာထက်လွတ်တော်တရားရေးကော်မတီရဲ့တရားရုံးမြင်မှုတွေကိုအ ਨੇ စုံနောက်တရက်ရင်ဆိုင်အောင်မှာဖြစ်ပါတယ်။တောင်ပြေခန့်ဖို့ထက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကြားနာချိန်မှာတော့ယူကော့ဘွဲကာလာလုံးကဒမတ်ထရန့်ဂရီးပေးခဲ့တဲ့ခြေတင်ဖြစ်စရာကိစ္စတွေနဲ့ပတ်သက်လို့အတိုက်ကဒီမိုကရက်ကိုဇယ်ရဲ့ပြင်းထန်တဲ့မေးခွန်းတွေကိုလည်းဖြေကြားခဲ့ရတာပါ။မြောက်ကိုရီးယားကဒီကနေ့တုံးချီစမ်းသပ်ရာမှာအောင်မြင်မှုမရှိခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကာမာကျွန်းဆွယ်ကနေပြစ်လွတ်စမ်းသပ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲတုံးချီပောက်ခွဲသွားတဲ့အကြောင်းအမေရိကန်ရဲ့ပစိဖိတ်ဒေသကုကရေးဌာနပြောခွင့်ရပုဂ္ဂိုလ်တူကပြောဆိုခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းအလားတူပြောဆိုလိုက်ပါတယ်။အမေရိကန်ပြည်သူ့အုပ်ဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတက်ခတ်မှုအတွင်းစီးရီးယားနိုင်ငံရကာမျိုးအနီးကစစ်တင်ကြောင်းတစ်ခုမှာလူ33ယောက်ထပ်နဲ့သေဆုံးသွားကြောင်းစီးရီးယားအရေးဆုံးကြီးလေလာရေးဖွဲ့ကပြောဆိုခဲ့ပါတယ်။အဲမန်ဆူဟာကြေးရွာပြင်ပမှာအင်္ဂါနေ့အစောပိုင်းလေကြောင်းတက်ခတ်မှုကျင်းပရတာဖြစ်ပြီးတက်ခတ်ခံရတဲ့စစ်တင်ကြောင်းကတော့စီးရီးယားစစ်ဘွဲကနေထွက်ပြေးလာတဲ့အုံးမဲ့အိမ်မဲ့ဒုက္ခသည်ခိုလုံတဲ့နေရာဖြစ်တယ်လို့လည်းစီးရီးယားလူခွင့်ရေးဆုံးကြီးလေလာရေးဖွဲ့ကပြောဆိုထားပါတယ်။မြန်မာဆူဟာလက်နက်ကင်ပုံကန်နေတဲ့ကိုကန်ဖွဲ့ကအတုံးပြူနေတဲ့တရုတ်နိုင်ငံပိုင်ပန်တခုကဗန်စင်းကိုတရုတ်ဆူကပိတ်လိုက်တဲ့ပေါ်မြန်မာဆူရကကျူဆူလိုက်ပါတယ်။တရုတ်မှာနေဆက်မှာခြေဆက်ပြီးမှကြာသေးငါမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ကုကံတပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စက်ပြိုးပင်ပန်မှာပွင့်လှစ်ထားတဲ့ဗန်စင်းကိုပိတ်လိုက်တဲ့ပေါ်မှာမြန်မာသမလာရုပ်ပြောခွင့်ရဦးစော်ထေးကကျူဆူကြောင်း VOA ကိုပြောဆိုခဲ့တာပါ
။သတင်းချင်းချုပ်ကိုကိုအောင်လွင်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီးတော့ engineer ကတော့ Tia Wong ဖြစ်ပါတယ်။ကျွန်တော်အီတန်စင်ပါရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 နဲ့ 58.2 ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းဆက်မရှင်လန်းကြပါစီရှင်။
Thank you.
This program has come to you from the Voice of America, Washington.